ဟုတ်ကဲ့ပါရှင်ဒီနှစ်ထဲမှာအလုပ်ရှင်နဲ့အလုပ်သမားများကြားအခြေခံလစာပြဿနာအပြင်အလုပ်ထောက်ခံမှုပြဿနာတွေမကြာခဏဖြစ်ပေါ်နေတာကြောင့်အဲ့ဒီလိုလုပ်ငန်းဝင်ဆိုင်ရာပြစ်ပခတွေဖြစ်တဲ့အခါဥပဒေကြောင်းအရအကူအညီပေးသွားဖို့88မျိုးဆက်ကျောင်းသားများအဖွဲ့နဲ့မန်တိုင်ဥပဒေအကယ်ဒမီအဖွဲ့တွေကပြင်ဆင်နေကြတာပါဒီနှစ်ထဲမှာစမှုဆောင်တချို့ကအဆက်ယုံတွေမှာအလုပ်ထောက်ခံရတဲ့အလုပ်သမားတွေများလာတဲ့အကြောင်းမန်တိုင်ဥပဒေအကယ်ဒမီအဖွဲ့ကတရားလွှတ်တော်ရှင်းနေဦးမမောင်ဝင်းကအခုလိုပြောပါဗျာကိုမ
မာကြီးကောင်စီနေနဲ့2012-2013ဒီနှစ်ဒီပူပေါင်း35ခုလကတိုးပြီးတဲ့ကိစ္စခြားလူမှုဖွံ့ဖြိုးရေးကိစ္စအမှုကအများဆုံး5မှုတော့ပဲအမှု30လောက်ကလုံထုတ်ခံရတဲ့ကိစ္စပြီးခဲ့တဲ့နှစ်ကစည်ရင်းရတော့အမှုပေါင်း18ခုမှာ16မှုကလုံထုတ်ခံရတဲ့ကိစ္စဖြစ်ပါတယ်။နှစ်မှုကတော့ဒုက္ခလစာနဲ့ပတ်သက်တဲ့မှုပါ
တချို့ဆက်ယုံတွေမှာအလုပ်သမားတွေကိုအလုပ်ပြန်မခန့်တဲ့အပြင်တရားစွဲဆိုမှုတွေလည်းရှိတယ်လို့ရှင်းနေဦးမမောင်ဝင်းကပြောပါဗျာ။
တော်ဝင်တစ်ချောတဲ့ဆက်ယုံတွေနဲ့ပတ်သက်လို့အလုပ်သမားအလုပ်ရှင်ငင်းပွားမှုတွေယူဆလို့မရတော့ဘူး။အလုပ်သမားတွေကိုပြန်လည်ခန့်ထားဖို့ဆောင်ရွက်ရမှာပြန်လည်မခန့်ထားတဲ့အပြင်အလုပ်သမားတွေအပေါ်မှာပိုင်လက်ကျူးလွန်မှုတွေကျိုးပျက်စီးမှုနာကျင်စီမှုဆဲဆိုလာတာ။တော့အလုပ်သမားတွေဘက်ကနေပြီးတော့မိမိတို့ခံရတဲ့ကိစ္စတွေတန်ကြားတဲ့အခါမှာသက်ဆိုင်ရာအုပ်ချုပ်ရေးပိုင်းညာနေရာတွေကထိထိရောက်ရောက်မဆောင်ရွက်ပေးဘူးလို့ပဲသုံးသပ်ရတဲ့သဘောတွေရှိပါတယ်
။အလုပ်သမားရဲ့ကူညီဆောင်ရွက်ပေးနေတဲ့ Action Labor Right ဖွဲ့ကကိုသူရင်ကတကယ်လုံးနိုင်ရင်တော့အလုပ်သမားတွေအကျိုးရှိနိုင်တဲ့အကြောင်းဒီနေ့ဆွေးနွေးပွဲတက်ရောက်စဉ်ပြောပြပါတယ်
။ငွေကြေးချုပ်တဲ့လူတွေဘက်ကတရားစွဲဖို့ဆိုတဲ့ကိစ္စကတော်တော်စဉ်းစားရတဲ့အကြောင်းပါတူ။တရားကြီးစနစ်ပေါ်မှာအယုံကြည်မရှိတဲ့အတွက်ကြောင့်မို့လို့ဒီပြဿနာတွေကကျွန်တော်တို့အမြင်အရဆိုငွေကလေးရှိနေပြီးသားဒါပေမဲ့အခွင့်အရေးမရှိလို့သူကမလုပ်ရတာဥပမာအခွင့်အရေးတည်းရှိလာပြီးခါကြတော့လုပ်လာတာပါအဲ့တော့လူသမားရဲ့ဘက်ကလည်းတရားစွဲမယ်ဆိုလို့ရှိရင်ရှိနေကြတယ်ကဘယ်လောက်ကြမလဲဆိုတဲ့ဟာစူးရင်မှုကရှိနေတော့မလုပ်ရဲကြဘူးလေအဲ့တော့ဒီလိုဟာမျိုးအဖွဲ့အစည်းတွေတာဝန်ခံမဲ့အဖွဲ့တွေကရှိလာပြီဆိုလို့ရှိရင်ကောင်းတယ်စူးရင်ရတာအကောင်နဲ့ဖော်ပေးမဲ့လူတွေကဟိုဘယ်လောက်ဒီအမှုကိုလက်ခံနိုင်မလဲဆိုတဲ့ဥစ္စာဟောပဲကျွန်တော်ကစူးရင်တယ
်အလုပ်သမားတွေအနေနဲ့လည်းသူတို့ရဲ့အခွင့်အရေးချိုးဖောက်ခံရတယ်လို့ယူဆရင်အစိုးရကဖွဲ့စည်းထားတဲ့ခုံတမာတိအဖွဲ့ထံအစဉ်စဉ်တိုင်ကြားသွားဖို့လိုအပ်တယ်လို့ဦးမောင်ဝင်းကပြောပါတယ်
။အလုပ်သမားကြီးရငင်းပွမှုဖြစ်စင်းပုံအစဉ်စဉ်မှာတမားလုံငန်းညီငယ်ရေးကော်မတီကိုစတင်လိုက်ပါ။အလုပ်ပြန်ခန့်ထားပေးဖို့ဇုံမဟုတ်ဟိုအလုပ်ထုတ်နေ့လာကြီးပေးဖို့သူကမားရဲ့အတွက်ဆုံးဖြတ်ချက်ပေးရင်ညီငယ်တို့အပြေလည်မှုဆိုရင်သုံးရက်တော့မှကျွန်တော်ညွန့်နယ်အစဉ်ဖြစ်မယ်။တင်လို့မှမရဘူးဆိုလို့ရှိရင်တော့နှစ်ရက်တော့မှတိုင်းစိတ်တင်တယ်ခုနှစ်ရက်တော့မှကိုသမားကြီးအခွဲကလိုအပ်တဲ့အားတွေပဲခေါ်ယူစစ်ဆေးပြီးတော့ကျွန်တော်ဆုံးဖြတ်ချက်ချမှတ်ပြီလည်းဆိုလို့ရှိရင်တော့ကိုသမားကြီးကောင်စီကိုခုနှစ်ရက်တော့တက်ပြီးတော့ကျွန်တော်14ရက်တော့မှဆုံးဖြတ်
ရန်ကုန်တိုင်းလှိုင်သာယာနဲ့ရွှေပြည်သာစစ်မှုဇုန်တွေမှာရှိတဲ့ဆက်ယုံတွေကအလုပ်သမားတွေဟာအချိန်ကလောက်ခလာစာနေပါတာလာစာတွေကဖြတ်တောက်တာတွေများတာတွေအပြင်တခြားအလုပ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေကြောင့်ဆန္ဒပြတောင်းဆိုနေကြပါတယ်အလုပ်သမားအလုပ်ရှင်ပြစ်ပခတွေကိုဖျက်ရှင်းပေးနိုင်ဖို့အတွက်မန်တိုင်းဥပဒေအကယ်ဒမီဘွဲ့ကရှင်းတွေဟာ88မျိုးဆက်ကျောင်းသားများရုံးကမှအလှည့်ကျရုံးနိုင်ပြီးကူညီပေးသွားမယ်လို့သိရပါတယ်ရှင်